မြန်မာနိုင်ငံမှာဒီနေ့ COVID-19 ရောဂါကြောင့်သေဆုံးသူ48ယောက်ရှိပြီးတော့နေ့စဉ်သေဆုံးမှုမှာအများဆုံးဆန့်ကျင်တင်လိုက်ပါတယ်။ဒီနေ့မှာအခုလို virus ကြောင့်နောက်ထပ်48ယောက်ထပ်မံသေဆုံးခဲ့တဲ့အတွက်သေဆုံးသူစုစုပေါင်း646ယောက်ရှိသွား၏ဖြစ်တယ်လို့ကျွမ်းမိုင်းနဲ့အောက်သားဝန်ကြီးဌာနကဒီနေ့အောက်တိုဘာ17ရက်နေ့ည8နာရီထုတ်ပြန်ချက်မှာပြောပါတယ်။ဒါပြင်လွန်ခဲ့တဲ့24နာရီအတွင်းနောက်ထပ် virus ကူးစက်ခံသူ1910ဦးထပ်မံတွေ့ရှိခဲ့တယ်လို့ကျွမ်းမိုင်းဝန်ကြီးဌာနကပြောပါတယ်။ဒါကြောင့်ကူးစက်ရင်တနိုင်ငံလုံးမှာယောဂါကူးစက်ခံသူအရေးအတွက်ဟာ18,984ယောက်ရှိသွား၏ဖြစ်ပါတယ်။မနေ့ည8နာရီကနေဒီနေ့ည8နာရီအတွင်းမှာဓာတ်ခွဲနမူနာ14,809ခုကိုစစ်ဆေးခဲ့တာမှာအခုလို virus ကူးစက်ခံသူ1900ကျော်ကိုထပ်မံတွေ့ရှိခဲ့တာပါ။မနေ့ကတော့ virus ကူးစက်ခံရသူ2158ယောက်ရှိတဲ့အတွက်ဒီနေ့မှာကူးစက်သူအရေအတွက်ကြာဆင်းခဲ့ပေမဲ့လည်းထိဆုံးသူအရေအတွက်တော့တိုးလာခဲ့ပါတယ်။မနေ့က virus ပိုးတွေ့ရှိသူတွေထဲမှာရန်ကုန်တိုင်းဒေသကြီးက1906ယောက်ပါဝင်ပြီးတော့အများဆုံးဖြစ်ပါတယ်။အဲ့နောက်မှာတော့ပဲခူးတိုင်းက89ယောက်နဲ့ဒုတိယအများဆုံးဖြစ်ပြီးမန္တလေးတိုင်းက39ယောက်နဲ့တတိယအများဆုံးဖြစ်ပါတယ်။ဒီထဲမှာအနက်မရတဲ့သူစုစုပေါင်း262ဦးပါဝင်တယ်လို့လည်းပြောပါတယ်။ဒါပြင်ဒီနေ့မှာနှစ်ကြိမ်ဆက်ပိုးမတွေ့လို့ဆေးရုံကဆင်းဝင်ရသူ1692ယောက်ရှိတာကြောင့်ယောဂါသက်သာပျောက်ကင်းသူစုစုပေါင်း9842ယောက်ရှိသွားပြီဖြစ်တယ်လို့ကျန်းမာရေးနဲ့အားသာဝန်ကြီးဌာနကထုတ်ပြန်ထားပါတယ်ခင်ဗျာ။